အမေရိကန်နိုင်ငံကကမ္ဘာကုန်သွယ်ရေးမိုးမျှော်အဆောက်အဦကြီးနှစ်ခုအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံရပြီးဆယ်စုနှစ်တစုအကျော်ကြာမှာစက်တင်ဘာ17ရက်အမျိုးသားအမှတ်တရအထိမ်းအမှတ်နေရာတစ်ခုကိုနယူးယောက်မြို့မှာတနင်္လာနေ့ကအများပြည်သူတွေအတွက်ဖွင့်လှစ်လိုက်ပါတယ်။ရေတကုန်မပြတ်စီးကျနေတဲ့4000ရေကန်ကြီးရဲ့ဘေးပတ်ပတ်လည်မှာ2011ခုနှစ်စက်တင်ဘာ17ရက်နေ့1993ခုနှစ်တို့အတွင်းကမ္ဘာကုန်သွယ်ရေးအဆောက်အအုံဘုံကွဲမှုမှာတည်ဆုံးခဲ့ရသူတွေရဲ့အမည်နာမတွေကိုရေးသားထားတာကိုလာရောက်ကြည့်ရှုသူတွေမြင်ကြရမှာဖြစ်ပါတယ်။ပျို့ကျပျက်စီးသွားတဲ့မိုးမျှော်တိုက်ကြီးနှစ်ခုရဲ့အခြေတရှိရာအောက်မှာလိပ်သေးကြောက်အမဲတွေနဲ့တူးဖော်ထားတဲ့ကံဖြစ်ပါတယ်။ပုံတရံကတော့တမိုင်းကျော်လောက်အကျယ်ဝန်းရှိပြီးအန်စာတုံးပုံဖြစ်ပါတယ်။ပပတ်လေတဝိုက်မှာလည်းတစ်ပင်ပေါင်း100ကျော်စိုက်ပျိုးထားပြီးတော့မြောက်အမေရိကမှာလူတွေပြုတ်လုပ်ဖန်တီးတဲ့အကြီးဆုံးရေတံခွန်လို့လည်းပြောဆိုပါတယ်ခင်ဗျာ။